နေ့14ရက်စနေ့2023ခုပြည်ကနိုင်ငံရောမြို့လောကချမ်းသာဘုရားကျောင်းနဲ့စနေနေ့စဉ်နေ့တိုင်းမြတ်ဗုဒ္ဓရဲ့ဓမ္မဒေသနာတော်များဖြစ်တဲ့ဓမ္မပရအဘိဓမ္မာတရားများကိုသင်ယူကြပြီးတော့တရားဓမ္မနာယူကြည်ညိုကြပါရန်ရောက်ရှိကြသည့်သူတော်စင်များအားသုတ်တန္တပိရကခௌရကနိကေဓမ္မပရပါဠိအထကရာစိတ်တဝက်ပင်စတတဘိက္ခုဝတ်ကိုအခြေခံပြီးတော့ဟောကြားအပ်သောစွန်နိုင်မချမ်းသာမည်ဆိုတဲ့ဓမ္မဒေသနာတော်မြတ်ကိုယနေ့ဓမ္မဌာနပြုပေးပါမယ်စွန်နိုင်မချမ်းသာမည်ဒုဓမ္မဒေသနာတော်မြတ်ကိုမနာယမကြီးညိုကြသည်မိဘုရားရှင်ကိုရောင်မြတ်ကြီးအားရွတိစွာရှိခိုးကော်ရပူဇော်မှုကိုပြုကြရအောင်အလုံးသောသူတော်စင်များမိမိတို့ရဲ့ဗုဒ္ဓဘုရားရှင်ကိုရောင်မြတ်ရဲ့ရုပ်ပွားတော်အပေါ်မှာအရဟံသုတိဂုဏတော်တင်ငါရှိခိုးကော်ရပူဇော်မှုကိုပြုကြရအောင်အလုံးပဲလိုက်ဆိုလိုက်ပါလောကေထုလာ
လောကေထုလာ
ဘုံပေါင်းခတ်သည
်ဘုံပေါင်းခတ်သည်
သီလဓမ္မ
သီလဓမ္မ
ပညာဝိမုတ်တိ
ပညာဝိမုတ်တိ
ဝိမုတ်တိညာနာ
ဝိမုတ်တိညာနာ
သတနာကုံ
သတနာကုံ
ပြည့်စုံတော်မူသည်ဖြစ်၍
ပြည့်စုံတော်မူသည်ဖြစ်၍
လူမင်းနာမင်
းလူမင်းနာမင်း
ဓမ္မမင်းတို့၏
ဓမ္မမင်းတို့၏
ရှိချူကိုရော
ရှိချူကိုရော
ပူဇော်အထုကို
ပူဇော်အထုကို
ခံယူတော်မူထိုင်သောမြတ်စွာဘုရား
ခံယူတော်မူထိုင်သောမြတ်စွာဘုရား
ဤတော်သည
်ဤတော်သည
်ရှင်တော်မြတ်ဘုရားကို
ရှင်တော်မြတ်ဘုရားကို
နေနေညာညာ
နေနေညာညာ
ခတ်သိမ့်သောကာလတိုင်းမှာ
ခတ်သိမ့်သောကာလတိုင်းမှာ
ယုတိမြန်တို့
ယုတိမြန်တို့
လက်ဆုံးမူက
လက်ဆုံးမူက
ရှ िख ောကရဘာဤအရှင်ဘုရား
ရှ िख ောကရဘာဤအရှင်ဘုရား
လုံးစုံများစွာ
လုံးစုံများစွာ
တတဝ
ါတတဝါ
ချမ်းသာကိုစိတ်ပြည့်ပါစေ
ချမ်းသာကိုစိတ်ပြည့်ပါစေ
လုံးစုံများစွာ
လုံးစုံများစွာ
တတဝါ
တတဝါ
ဘုရားဝေ၍ဤပါစေ
ဘုရားဝေ၍ဤပါစေ
လူအချင်းချင်း
လူအချင်းချင်း
လက်ပတ်ချင်း
လက်ပတ်ချင်း
ကင်းရှင်းကြပါစေ
ကင်းရှင်းကြပါစေ
ကဲ့ရဲ့လူချင်း
ကဲ့ရဲ့လူချင်
းအချင်းချင
်းအချင်းချင်း
ကင်းရှင်းကြပါစေ
ကင်းရှင်းကြပါစေ
စင်ရဲ့လူချင်း
စင်ရဲ့လူချင
်းအချင်းချင
်းအချင်းချင်
းကင်းရှင်းကြပါစေ
ကင်းရှင်းကြပါစေ
ဣဒိနာသစ္စာဝစေနယေသောနှုတ်တံဘောထုတ်ပြန်၍ဟောမန္တပဏမသစ္စာစကားကိုပြရလေသောကြောင့်သာတဝတရားချစ်ခင်စိတ်ကောင်းဝင်ကြကုန်သောသူတော်စင်ပရိသတ်ပေါင်းသူတော်ကောင်းတို့သည်ဒုက္ခေတံကိုရောစိတ်ပန်းနှဖျားဒုက္ခချမ်းသာရင်ရှိကြကုန်သည်ဟွန်တို့ဖြစ်ကြပါလေကုန်တည်းဟွန်တို့ယခုစွာသောတစ္ဆာသကနှင့်ပို့လို့သောမေတ္တာရရှိမှကြောင့်အချိန်မကြာကိုစီကုန်ငါဖြစ်တော်မူကြပါစေကုန်တည်း
သာဓုသာဓုသာဓု
ဆုံးနိုင်မချမ်းသာမည်ဒီဓမ္မဒေသနာတော်မြတ်ဦးဇင်းတို့ဘုရားရှင်ကိုရောင်မြတ်ကြီးတဝတိပြည်ဇေတွန်ကျောင်းမှာတရင်သုံးပြီးတော့နေတော်မူစဉ်ယဟန်900ကိုအကြောင်းပြုပြီးတော့ဟောတော်မူခဲ့ယနေ့တရားနာကြတဲ့သူတော်စင်များမိမိတို့အဲတိရှိပြီးသားပါဒီဓမ္မစတိုရီလေးကိုတော့ဦးဇင်းအတူချုပ်ပဲပြောတော့အင်္ဂါရသောယဟန်တော်ဘုရားရှင်ကိုရောင်မြတ်ထံမှတရားဓမ္မများအထုမဲ့ယန္တရားအထုမဲ့မဉ္ဇဉ်ဘုံဉ္ဇဉ်ယတိတိအထုမဲ့ဆိုတဲ့စိတ်စံတရည်ရွယ်ချက်ဖြင့်ဘုရားထံမှကမ္မထံတရားတွေကိုသင်ယူပြီးတော့ဦးဇင်းတို့ဟိမန္တာတော်ထဲမှာကြွားပြီးတော့တရားအထုအဟိမန္တတော်ရဲ့ကြွတရားအထုတ်တဲ့အခါကျတော့အဟိမန္တတော်မှာရှိနေတဲ့နော်တပည့်နေပေါ်မှာရှိနေတဲ့တပည့်ဆောင်တတ်တယ်ပေါ့ရဟန်းတော်တွေကြွလာပြီဆိုတော့ရဟန်းတော်တွေကလည်းတပည့်အောက်မှာဝင်ပြီးတော့တရားအထုတ် ပြုကြတဲ့အခါမှာတပည့်မမရှိနေတဲ့နတ်တွေဟာအမှန်တရားရှိတဲ့ရန်တော်များရှိနေသည့်အတွက်ကြောင့်သူတို့နေထိုင်လို့မရဘူး။အနေနဲ့များတဲ့အခါကျတော့အဲ့ဒီမှာသူတို့ရန်တော်တွေကိုနေလို့မရအောင်ဘာလုပ်လဲ၆လမ်းနော်။အဲ့လို၆လမ်းတဲ့အခါကျတော့ရန်တော်တွေကတရားကောင်းကောင်းအာမထုံနိုင်ဘူး။အဲ့မဲ့အာမထုံနိုင်တဲ့အခါကျတော့ငါတို့ဒီနေရာမှာဆက်နေလို့တော့ဘာတရားမှရမှာမဟုတ်ဘူးဆိုပြီးတော့ဘုရားရှင်ကိုရောမြတ်ထံပြန်သွားတော့ဘုရားရှင်ကိုရောမြတ်ကကြီးလိုက်တဲ့အချိန်ခါကာလမှာဒီရဟန်းတော်900ဟာဒီနေရာကလွဲပြီးတော့တခြားသောနေရာတရားသူတရားမြတ်ရနိုင်တဲ့နေရာကိုမြင်တော်မူဘူးဒီနေရာမှာပဲတရားရနိုင်တယ်လို့ဘုရားရှင်ကိုရောမြတ်မြင်တော်မူတယ်မြင်တော်မူသည့်အတွက်ကြောင့်ဘုရားရှင်ကိုရောမြတ်ကအဲ့ဒီရဟန်းတော်900ကိုအဲ့တော့လည်းမှာပဲပြန်လွတ်တယ်ပြန်လွတ်တဲ့အချိန်မှာမြတ်ရှင်ကိုရောမြတ်ကအဲ့ဒီရဟန်းတော်တွေကိုပရိသတ်ကြီးသင်ပေးလိုက်တာဗာပေးလိုက်တယ
်မ
ေတ္တာလို့နော်အဲ့မေတ္တာလို့သင်ပေးတာတော့သိတယ်အဲ့လိုမေတ္တာလို့သင်ယူသွားတဲ့အခါကျတော့ရဟန်းတော်တွေဟာရဟုဒ္ဓဓမ္မဟာလားမေတ္တာတရားများမေတ္တာတော့ဘုရားရှင်ကိုရောမြတ်ကသင်ပေးလိုက်တော့အဲ့ဒီမေတ္တာလက်နက်ကိုရဟန်းတော်900ယူသွားတယ်အဲ့ဒီနေရာမှာမိမိတို့ဘုရားရှင်ကိုရောမြတ်ရဲ့အမြင်ကြည့်လိုက်ရင်ဘုရားရှင်ကိုရောမြတ်ကတော့မေတ္တာဝါဒဟုတ်เนาะအလုံးမေတ္တာပွားရင်မေတ္တာပို့ရင်မေတ္တာကိုနှလုံးသွင်းစင်ခြင်းရင်အလုံးအစင်မပြေနိုင်ဘူးလားပြေနိုင်တယ်မတည့်တဲ့သူလည်းတည့်တယ်เนาะအဲ့တော့ဘုရားရှင်ကိုရောမြတ်ကမှမေတ္တာတုတ်သင်ယူပြီးတော့ရဟန်းတော်တွေကမေတ္တာပွားပြီးတော့မှဒေါ်လေးဝင်သွားတော့တရားအားထုတ်တာအစဉ်ပြေလားမပြေလ
ားပ
ြေတယ်ဒါပေမဲ့အများစုကဒီလောက်ပဲတည်တာเนาะဒါပေမဲ့အဲ့ဒီမှာဘုရားရှင်ကိုရောမြတ်ကအဲ့ဒီရဟန်းတော်900ကိုခေါ်လိုက်တဲ့တရားအများစုကတော့ဘုရားထံကမေတ္တာသုတ်တန်ဒေသနာတော်ကိုတင်ယူသွားလို့သုံးဖို့မေတ္တာတွေပွားလို့ရဟန်းတော်တွေဟာအဲ့တော်ထဲမှာတရားအထုတ်တာအစဉ်ပြေပြီးတော့တရားရသွားတယ်လို့ဒီတိုင်းပဲမြင်တာအများစုเนาะဦးဇင်းတို့လည်းဆိုတော့ဒီတိုင်းပါပဲခုမှဦးဇင်းအဲ့ဒီပြန်ကြည့်လိုက်ကြည့်လိုက်တဲ့အခါကျတော့အဲ့မှာဘာသွားတွေ့လဲဆိုတော့ဘုရားရှင်ကိုရောမြတ်ကအဲ့ရဟန်းတော်900တရားအထုတ်နေတဲ့အချိန်ဇေတဝန်ကျောင်းတော်ကနေပြီးတော့နှမ်းပြီးတော့ကြည့်လိုက်ကြည့်လိုက်တဲ့အချိန်ကမှဟောဒီရဟန်းတော်တွေကတရားဓမ္မတွေကိုဝိပဿနာဆိုတဲ့တရားဓမ္မတွေကိုရှုမှတ်ပွားများအထုတ်ပြီးတော့နေတော့တမာရီတွေရပြီးတော့နေတာရပြီးတော့နေတဲ့အချိန်မှာဟောဒီခန္ဓာကိုယ်မှာလည်းပဲဒီခန္ဓာကိုယ်ရဲ့မမြင်ခြင်းဆိုတဲ့သဘောတရားကိုလည်းရဟန်းတော်တွေကသိနေတယ်အသိနေတာကိုပဲဉာဏ်ရှင်ကိုရောမြတ်ကကျောင်းတော်ကနေပြီးတော့ကြည့်လိုက်တဲ့အချိန်ခါကာလမှာရဟန်းတော်တွေဟာတရားရှိစေမတည်အဲ့နာမှာပဲဖြစ်ရဟန်းတော်တွေကဆင်းရဲပြီးတော့နေကြအဲ့မှာဘုရားရှင်ကိုရောမြတ်ကဆက်လက်ပြီးတော့ကြည်ရဒီရဟန်းတော်900သည်တရားသူတရားမြတ်ရနိုင်တဲ့အင်အားရှိလားမရှိလားလို့ကြည်လိုက်တော့ရနိုင်တဲ့အင်အားရှိတော့ဘုရားဗုဒ္ဓကအဲ့ဒီရဟန်းတော်900နဲ့သင်လျော်တဲ့တရားဓမ္မပရိသတ်ကြီးဟောတော်မူတယ်ဟောတဲ့တရားကဇေတဝန်ကျောင်းကနေလမ်းဟောတာနော်ဟိုးမှာတော့ပြီးတော့ဟောတာတော့မဟုတ်ဘူးအဲ့မှာဘုရားရှင်ကိုယ်တော်မြတ်ဟောလိုက်တဲ့တရားကဂုံဘူပမံကာယမိတံဝိဒိတဝံဂုံဘူပမံကာယမိရံဝိဒိတဝံနဂရုပမံစိတ်တမိရံထပိတဝံယောတိဓမ္မရံပညာဝုဒိနာဇိတံသရကေအနိဝေသနောတိယဣမံကာယဟောဤခန္ဓာကိုယ်ကြီးကိုဂုံဘူပမံမြေဩပမဂုံဘူပမံမြေဩပမရှိသည်ကိုဝိရိတဝါဟာတိ၍ဣဒံစိတ်တံဤစိတ်ကိုနဂရုပမံခံရသောမြို့ကြီးတဝဲထပိတဝါဖြစ်စေ၍ပညာဝရဏအတိဉာဏ်တိဟုသောပညာလက်နှင့်ဖြင့်မာရန်စန့်ခြင်းပဲလို့ခေါ်တဲ့ယံသူကို ဘာရဆက်နေမဲ့ဖြစ်တဲ့ကိလေသာဒီဟုသောယံသူကိုရောစေထစစ်တိုင်းကြကုန်လို့စစ်ထိုးကြကုန်လို့ဇိတ္တဇာအောင်အပြည့်သောအရာကိုလည်းပဲရခိတာဆောင်းရှောက်ကြကုန်လို့အနိဝေဒနာတတ်မဲ့မှုကင်းသည်ဖြစ်၍အနိဝေဒနာတတ်မဲ့ခြင်းမရှိသည်ဖြစ်၍တိယာဖြစ်ရာဤဣတိဤသို့ဘဂဝါဘုံတော်ဓမ္မတကယ်ပြန်ရှင်ကိုရောမြတ်သည်အဝါစာကောင်းစွာမှန်သွေမိန့်ကြတော်မူလိုက်ပါပေတည်း။အာ
ရတာတာ
အဲ့မြဲတော့900တရားအထုနေတဲ့အချိန်ခါမှာဘုရားရှင်ကိုရောမြတ်ကဇေတဝန်ကျောင်းတော်ကနေပြီးတော့နော်ဩဘာတယံကျောင်းကြီးတော်တွေလှုပ်ပြီးတော့မှဟောတော်မူတာ။အဲ့မြဲဟောတော်မူတဲ့အထက်မှာအချက်၅ချက်နံပါတ်1ကုံဘူးပမံကာယမိဒံဝိဒိတဝါတဲ့ဣဒံဣမံကာယဟောရိခန္ဓာကိုယ်ကြီးကိုကုံဘူးပမံညေအိုးတပွဲဝိဒိတဝါတိ၍ဟောရိခန္ဓာကိုယ်ကြီးဟာညေအိုးလိုပဲတဲ့ညေအိုးဆိုတာအချိန်မရွေးမကွဲနိုင်ဘူးလား
က
ွဲနိုင်ကွဲနိုင်တယ်ဘယ်ချိန်ကွဲမယ်ဘယ်လိုကွဲမယ်အနေထားမျိုးမှတ်စလို့ရတယ်မှတ်စလို့မရဘူးအချိန်မရွေးကွဲနိုင်တယ်ထို့တူပဲယနေ့ဟောဒီခန္ဓာကိုယ်ကြီးခါလဲပဲဘုရားရှင်ကိုတော်မြတ်ကအချိန်မရွေးပျက်စီးနိုင်တယ်ချိန်မရွေးပျက်စီးနိုင်တယ်ဆိုတာကတော့အချိန်မရွေးသိနိုင်တယ်ဒီခန္ဓာကိုယ်ကြီးကမမြဲဘူးပျက်စီးခြင်းသဘောရှိတယ်တရားမေတည်ခြင်းသဘောတရားရှိတယ်ဆိုတာမိမိတို့ယနေ့နှလုံးသွင်းနိုင်ဖို့အရေးမကြီးဘူးလားအရေးကြီးတယ်နှလုံးသွင်းနိုင်ရမယ်အဲ့ဒီမြင်နဲ့လောက်ထားတဲ့အိုးဟာအချိန်မရွေးကွဲနေတယ်လို့ဒီခန္ဓာကိုယ်ကြီးရတယ်ပဲအချိန်မရွေးတည်နိုင်တယ်တဲ့အဲ့ဒီတည်နိုင်တဲ့အင်အားသည်ဘလောက်ထိမြန်တယ်ဆိုတော့ဘုရားရှင်ကိုယ်တော်မြတ်ကဦးဇင်းတို့တန်ယုတ်တနိကေတဏှုကဟတုတ်တံမှာမိတ္တောမူထဒီတိချင်းတရားဟာဘလောက်ထိမြန်တယ်လဲဆိုလို့ရှင်တဲ့ဥပမာနဲ့ဗျာရှင်ကိုယ်တော်မြတ်မိတ္တောမူတာကလေးအတ္တမှာအင်မတန်မှကျွမ်းကျင်တဲ့လေးသမားလေးယောက်အဲ့ဒီလေးယောက်ဟာတယောက်တယောက်ကြောချင်းကန်းပြီးတော့အရက်လေးမျက်နှာနော်တယောက်ကလည်းပဲအရှိဘကိုမျက်နှာပြုဟိုတယောက်ကလည်းပဲတောင်ဘကိုမျက်နှာပြုနောက်တယောက်ကလည်းပဲမြောက်ကိုမျက်နှာပြုနောက်တယောက်ကလည်းပဲနောက်ကိုမျက်နှာပြုပြီးတော့အဲ့ဒီလေးတွေကိုတပြိုင်နဲ့ပြစ်လိုက်ပါတဲ့။ဗန်နဲ့ပြစ်တဲ့ပြစ်တဲ့ကကြတော့အဲ့ဒီမှာအင်မတန်မှစွမ်းအားရှိတဲ့အင်မတန်မှမြန်တဲ့အမျိုးသားတယောက်ကအဲ့လေးသမားလေးယောက်ပြစ်လိုက်တဲ့မြားတွေကိုလေးမြောင်းတပြိုင်နဲ့ထဲပဲဖမ်းယူနိုင်တယ်။အဲ့ဒီမှာလေးသမားပြစ်လိုက်တဲ့လေးယောက်ပြစ်လိုက်တဲ့မြားတွေကိုအင်မတန်မှမြန်တဲ့စွမ်းအားရှိတဲ့ယောက်ျားတယောက်ကဒီလေးလေးချောင်းလုံးကိုပါတယ်တပြိုင်တည်းဖမ်းယူနိုင်တယ်စွမ်းအားအဲ့လောက်ထိမြန်တယ်တဲ့အဲ့ရမျိုးသားအဲ့လောက်ထိမြန်တဲ့အမျိုးသားအဲ့ဒီလေးမြားတွေကိုဖမ်းယူပြီးတော့ဖမ်းပြလိုက်တဲ့အခါကျတော့ဖမ်းပြရဲဆိုတဲ့အကြောင်းကိုရန်တော်တွေကိုနော်အဲ့ဖျားရှင်ကိုယ်တော်မြတ်ကမိန့်တော်မူမေတ္တာမူပြီးတဲ့အခါကျတော့ဘုရားရှင်ကိုယ်တော်မြတ်ကမေးတယ်။ဘာရှင်တို့တဲ့။အဲ့လေးသမားရဲ့အစွမ်းဒီဘလောက်မြန်တယ်လဲလို့မေးတော့ဒီအမြန်နှုံးကိုပြိဿကြီးပြောပြလို့ရနိုင်မှာမလား။မရဘူး။လေးသမားလေးယောက်ကလေးဘက်ကိုယ့်အနံကိုမျက်နှာမူပြီးတော့မျက်နှာမူတဲ့အချက်ကိုပြစ်လိုက်တယ်။ပြစ်လိုက်တဲ့လေးမြားတွေကိုလေးချောင်းလုံးနဲ့တပြိုင်တည်းပါတယ်ဖမ်းနိုင်တာ။အဲ့လောက်ထိမြန်တာ။เออไอ้เหล่านี้ญานะหาก็ไอ้นี่เนี่ยญานะฉิเด้ไอ้เนี่ยญานะหาบาแล้วสรอกอายุติงคาระอัตตตีจินหาตีจินเตยหาปูပြီးတော့ญานะเด้ตีจินเตยหาปูပြီးတော့ญานะဒါကြောင့်ယနေ့မိမိတို့ရဲ့ခန္ဓာကိုယ်မှာလည်းပဲကုံဘူးပမံကာယမိတာဟောဒီခန္ဓာကိုယ်ကြီးသည်အချိန်မရွေးတည်နိုင်တယ်အချိန်မရွေးပြည့်စည်နိုင်တယ်အဲ့မှာဘုရားရှင်ကိုရောမြတ်ကအဲ့လိုဥပမာပေးပြီးတော့ဟောတဲ့အခါယဟန်တော်တွေကအလုံးပရိသတ်ကြီးထိလန့်တေခြင်းတရားအဲ့လောက်ကြီးမြန်တယ်လို့ကြားလိုက်တဲ့အခါကျတော့အင်မတန်မှထိလန့်ပြီးတော့ တန်ဝေကလည်းဖြစ်တယ်။အဲ့တော့ညချင်းကိုရောမြတ်ကထပ်ပြီးတော့ရဟန်းတော်တွေတန်ဝေကဖြစ်သွားတဲ့အခါမှာအေးတဲ့ငါသည်ယခုလိုအမှန်တရားကိုပြောပြပြီးတော့တန်ဝေကဖြစ်ုံနဲ့မဟုတ်ဘူးတဲ့။ဟိုရှင်းယခင်ငါဖျားလောင်းဘဝဟင်းသာမင်းဖြစ်စဉ်အချိန်ခါတုန်းကလည်းပဲမင်းတစ်ပါးကိုအမှန်တိုင်းပြောပြလို့ဟောဒီတည်ခြင်းတရားကိုအမှန်တိုင်းပြောပြလို့တခါလည်းပဲထိုင်ပြီးတော့မူးလည်ကြသွားပြီးတော့တန်ဝေကဖြစ်တဲ့အဖြစ်တောင်မှရှိခဲ့တယ်ဆိုပြီးတော့ဘုရားရှင်ကိုတော်မြတ်ပရိသတ်ရေအဲ့မှာဇာတ်ကြောင်းတစ်ခုပြန်ပြီးတော့မိန်တော်မူတယ်အဲ့ဒါကတော့950ဇတ်မှလာတဲ့ဇဝနဟန္တဇတ်ဆိုတာရှိတယ်အဲ့ဇဝနဟန္တဇတ်မှာဥစဉ်တို့ဘုရားအလောင်းကအဲ့ဒီအချိန်မှာဟင်းသာမင်းဖြစ်တယ်ဟင်းသာမင်းဖြစ်ပြီးတော့အဲ့ဘုရားအလောင်းဟင်းသာမင်းရဲ့เนาะဟင်းသာမင်းမှာလည်းပဲခြံရံထားတဲ့ဟင်းသာပေါင်းက9000အဲ့ဒီ9000နဲ့မကသေးဘူးအဲ့ဒီဘုရားအလောင်းဟင်းသာမင်းရဲ့เนาะညီငယ်2ယောက်လည်းပဲရှိတယ်ညီငယ်2ယောက်နဲ့ဟင်းသာပေါင်းဘယ်လောက်လဲ9000အဲ့ဗျာဟင်းသာမင်းမှာဟင်းသာပေါင်း9000နဲ့သူ့ညီငယ်2ယောက်ရှိအဲ့ဒီညီငယ်2ယောက်ကတနေ့တော့ဒီဟင်းသာနှစ်ကောင်ဟာတနေ့တော့အချိန်ခါကာလမှာသူတို့ရဲ့စိတ်ထဲမှာဘာဖြစ်လာသလဲဆိုတော့အဲ့ဟင်းသာညီနောင်2ယောက်ကနေနဲ့အမြန်ပြိုင်နေတယ်ဘာနဲ့ပြိုင်နေနေနဲ့နေနဲ့အမြန်ပြိုင်နေတာအဲ့ဒီနေရဲ့အမြန်နှုံးနဲ့အမြန်နှုံးကလည်းပဲဦးဇင်းတို့တော်လေးမြန်ပါလေเนาะအဲ့နေရာလည်းပဲအဲ့မှာပြန်ပြန်တို့ကြိုင်းခြင်းတယ်စမ်းသပ်ခြင်းတယ်ဆိုပြီးတော့ဘုရားအလောင်းဟင်းသာမင်းကိုဒီကိုနှစ်ယောက်ကပြောတော့အဲ့မှာဘုရားအလောင်းဟင်းသာမင်းကဘလို့မဖြစ်နိုင်ဘူးမလုံးနဲ့ပင်မယုံမဲရှိမယ်အမရဘူးသူတို့ကတော့လုံးမှာပဲဆိုပြီးတော့တနေ့အဲ့ဒီဟင်းသာမင်းကြီးဟာဘုရားတို့ယူကန်တို့တောင်ထက်တဲ့ပြီးတော့နေထွက်ဥစောက်အဲ့လိုနေတော့မဆောင်ပြီးတဲ့အခါကျတော့နေလည်းထွက်လာပြီဆိုတဲ့အခါကျတော့အဲ့ဒီနေနဲ့ပရိသတ်ရဲ့ဘလောက်မြန်နေဆိုပြီးတော့ဟိသာနှကောင်ကပြိုင်တာပြေးတာပေါ့အဲ့လိုပြန်လာတဲ့အခါကျတော့နေကရှေ့ရောက်လိုက်သူတို့ကရှေ့ရောက်လိုက်နဲ့အဲ့လိုဖြစ်နောက်အဲ့လိုပြန်ရင်ပြန်ရင်နဲ့ဘာဖြစ်လာသလဲဆိုတော့အဲ့ဒီမှန်ဟိသာနှကောင်နော်အတောင်ရှားတဲ့ကမီးထွက်လာတယ်အတောင်ခပ်ပါများလာတော့ပူးလာပြီးတော့မီးထွက်တယ်လို့ဖြစ်လာတော့ပြန်သားနိုင်နေလားမပြန်နိုင်တော့ဘူးအဲ့မှာပြန်နေတဲ့အခါကျတော့ခုနကဘုရားလောင်းဟင်းသာမင်းကလည်းဩသူ့ကြီးတွေဒီတိုင်းပြစ်ထားလို့မဖြစ်ဘူးအတောင်ကအဆောင်ရှောက်လိုက်အောင်မှပဲဆိုပြီးတော့လိုက်သွားတာလိုက်သွားတိုင်းပဲညီငယ်ဖြစ်တဲ့ဟင်းသာမပြန်နိုင်တော့ဘူးဆိုတဲ့အခါကျတော့အဲ့မှာမပြန်နိုင်တဲ့အလတ်ဖြစ်တဲ့ညီကိုဟင်းသာမင်းကစိတ်တလတောင်ပေါ်မှာထားနောက်ငင်းဖြစ်တဲ့ဟင်းသာကပြန်တော့လေအဲ့လိုပဲပြန်သန်းရင်းနဲ့အတောင်ကြားကပြန်သန်းရင်းနဲ့မိထွက်လာတယ်မပြန်နိုင်တော့မပြန်နိုင်တဲ့အချိန်ကကြတော့အဲ့လိုစိတ္တရတောင်မှာပြန်ပြီးတော့ထားပြီးတော့ငါလည်းပဲငါရဲ့အញ្ញံနှုံးဘလောက်ရှိလဲပြန်သန်းကြည့်အောင်မယ်ပြန်ကြည့်အောင်မယ်ဆိုပြီးတော့ဦးဇင်းတို့ဘုရားတော်ဟင်းသာမင်းကလည်းနေနဲ့အញ្ញံနှုံးပြန်တဲ့အခါကျတော့အဲ့ဒီဟင်းသာမင်းကြတော့လည်းပဲရှေ့ရောက်လိုက်နောက်ကရောက်လိုက်ရှေ့ရောက်လိုက်နောက်ကရောက်လိုက်အဲ့လိုရှင့်နေရင်းနဲ့ဟင်းသာမင်းကစဉ်းစားတယ်။ဘာစဉ်းစားလဲဆိုတော့ငါဒီလိုပြိုင်းနေတော့ငါလုံနေတဲ့အလုပ်ဒီဘာအကျိုးရှိလဲဆိုပြီးတော့ပြန်စဉ်းစားတာ။ဘယ်စလို့ဘုရားလောင်းဟင်းသာမင်းကနေနဲ့အပြေးပြိုင်တယ်လို့ပဲဆိုကြပါစို့အမြန်ပြိုင်းနေတဲ့အချိန်မှာစဉ်းစားလိုက်တဲ့စဉ်းစားချက်ကလေးတော့ငါဒီရဲ့ဒီလိုနေနဲ့ပြိုင်နေတယ်အញ្ញံပြိုင်နေတယ်ငါရဲ့လောက်ရသည်ဘာအကျိုးရှိလဲလို့စဉ်းစားတယ်ဒီနေရာမှာဦးဇင်းပြောချင်တာတခြားမဟုတ်ပါဘူးဒီနေရာလောက်သူတော်စင်ညာလည်းပဲမိမိတို့သည်အလုပ်ဆိုတာလုပ်နေကြအဲ့လုပ်နေတဲ့အလုပ်သည်ဘာအကျိုးရှိလဲဆိုတာလေးကိုစဉ်းစားကြဖို့မလိုအပ်ဘူးလားလိုအပ်တယ်နော်အဲ့မှာဘုရားလောင်းဟင်းသာမင်းကစဉ်းစားတာငါသည်ရဲ့ဒီလိုပြိုင်းနေလို့ဘာအကျိုးရှိမှလဲ ငါလုပ်နေတဲ့အလုပ်ဒီဘာလဲလို့ကိုယ့်ကိုယ်ကိုပြန်တွေးလိုက်တဲ့အခါကျတော့ပြန်နေတဲ့လုပ်ငန်းဒီအကျိုးမရှိဘူးဆိုတာပြိတ္တကြီးတီးသွားတယ်တီးသွားတဲ့အခါကျတော့အဲ့မှာဟင်တာမင်းကမပြိုင်တော့ပဲနဲ့ငါဒီအကျိုးရှိတဲ့လုပ်ငန်းကိုလုပ်မယ်ဆိုပြီးတော့ဆုံးဖြတ်ချက်ချဒါမြင်အကျိုးရှိတဲ့လုပ်ငန်းကဘာလဲဘယ်လိုလုပ်ရမလဲဆိုတော့သူ့ရဲ့မိတ်ဆွေနော်ဗာရဏသီမင်းမိတ်ဆွေဖြစ်ခဲ့တယ်မိတ်ဆွေဖြစ်ခြင်းကြောင့်တရားကလည်းပဲဒီလိုတဏှေသောအချိန်ခါကာလမှာအဲ့ဒီဟင်တာပေါင်း9000ချန်ရန်ပြီးတော့နော်ကောင်းကင်မှာပြန်သန်းပြန်သန်းတဲ့အချိန်ခါကာလမှာအဲ့ဒီဗာရဏသီမြို့ပေါ်ရောက်တဲ့အခါကျတော့ဒီဟင်တာမင်းကြီးဟာ9000နဲ့ခုနကညီငယ်2ယောက်နဲ့ဟင်တာမင်းနဲ့ပြန်လိုက်တဲ့ပြန်သန်းနေတဲ့အချိန်ခါမှာတစ်မျိုးလုံးတိမ်ဖုံးသလိုဖြစ်သွားဖြစ်လာတဲ့အချိန်ခါကာလမှာဗာရဏသီမင်းကြီးကဟာဘာဖြစ်တာလဲလို့နန်းနေငါနေပြီးတော့နိုင်ရင်ပြန်ကနေပြီးတော့အပေါ်ကောင်းငင်ကိုကြည့်လိုက်တော့အဲ့ဒီဟင်္သာရင်ကပြန်သန်းပြီးတော့နေတာအဲ့ဒီပြန်သန်းနေတဲ့အချိန်ခါကာလခုနဟင်္သာမင်းဆိုတာလည်းပဲရွှေရောင်နဲ့တောက်ပပြီးတော့နေတယ်အဲ့လိုပြန်သန်းနေတဲ့အချိန်ခါကာလမှာအောက်ကဗာရဏသီမင်းကြီးကဟာဟင်္သာရင်ပြန်နေတာကိုကြည့်ပြီးတော့သူ့စိတ်ထဲမှာကြည်နုပြီးတော့အောက်ကနေပြီးတော့ဘာလုပ်ပေးတယ်ဆိုတော့နော်ဒီမှောက်ပြီးတော့ဗေဒာပြောဝဲရှင်ဘာသာဘောမျိုးပေါ့တီးပြီးတော့ဒီတန်ဆောင်ဒီဝိုင်းနေနေပေါ့နော်အာတီးပြီးတော့အဲ့ဒီအချိန်ခါကာလမှာဟင်းသာမင်းကဟာဗာရဏသီမင်းကဘာဖြစ်တာလဲလို့ပြောတဲ့အခါကျတော့အေးတဲ့ငါမင်းနဲ့မိတ်ဆွေဖွဲ့တာတဲ့မင်းတို့အဲ့လိုပြန်နှံ့နေတာကြည့်ပြီးတော့ငါလည်းပဲជីနူးလုံးလို့မင်းတို့လည်းပဲပို့ပြီးတော့ជីနူးပါစေဆိုပြီးတော့အာမိတ်ဆွေဖွဲ့တဲ့သဘောဆိုပြီးတော့အဲ့ဒီမှာပြောတော့မှဟင်းသာမင်းနဲ့ခုနကဗာရဏသီလူမင်းနဲ့မိတ်ဆွေဖြစ်သွားအဲ့တော့မင်းဆွေဖြစ်ပြီးတော့ခုနကပြန်သန်းတဲ့အချိန်ကာလမှာငါဘာအကျိုးရှိလဲလို့တွေးခဲ့တဲ့အတွေ့ဟာ။အော်ငါဟင်းသာမင်းအခုလုံနေတဲ့လောက်ရည်ဘာမှအကျိုးမရှိဘူးဆိုတာသိတော့အကျိုးရှိအောင်ဗာရဏသီမင်းနဲ့တွားပြီးတော့စကားပြောတာမှအကျိုးရှိမယ်ဆိုပြီးတော့မင်းတို့ဟင်းသာမင်းဟာဖရာလောင်ဟင်းသာမင်းဟာဗာရဏသီနော်ကိရှင်မင်းထံဆင်းလာပြီးတော့အဲ့မှာစကားပြောတယ်ဒါကြောတဲ့အချိန်ကကြတော့အရိယဟင်္သာမင်းရောက်လာတဲ့အခါကျခုနကဗာရဏသီမင်းရလည်းပဲမိတ်ဆွေကြီးရောက်လာပြီအခုဘယ်ရလာသလဲဘာတွေဖြစ်လာသလဲလို့မေးတဲ့အချိန်ကကာလမှာတခြားမဟုတ်ဘူးတဲ့သူ့ရဲ့ညီလေးအဲ့မဲ့နေမင်းနဲ့အပြည့်ပြိုင်အမြန်ပြိုင်ညကျွန်တော်လည်းပဲအဲ့ဒီမှာရော့ပြီးတော့သူတို့ပြိုင်တဲ့အခါမှာကျွန်တော်လည်းရော့ပြီးတော့ပြိုင်ဆိုင်မှုတစ်ခုလုပ်ခဲ့တယ်အမြန်နှုတ်ပြိုင်ခဲ့တယ်ဆိုတဲ့အကြောင်းကိုပြောပြအဲ့လိုပြောပြတဲ့အခါကျတော့ဟင်္သာမင်းပြောတဲ့စကားထဲမှာဗာရဏသီမင်းကြီးကစိတ်ဝင်စားပြီးတော့ဟာအဲ့လောက်ထိမြန်သလားဆိုပြီးတော့မေးတော့အဲ့ဒီမြန်တာကိုကြည့်ကျင်တယ်တဲ့ငါသိကျင်တယ်မိတ်ဆွေတဲ့ငါ့ကိုမပြနိုင်ဘူးလားဗာရဏသီမင်းကြီးကမေးတော့အစ်စ်တော့မပြနိုင်ဘူးတဲ့အတုတော့ပြနိုင်တယ်ဘာလဲလဲအစ်စ်တော့မပြနိုင်ဘူးအတုတော့ပြနိုင်တယ်ရပါတယ်တဲ့ဘယ်လိုပဲပြပြတိရရင်ပြီးတာပဲဆိုတော့အဲ့ဒီအချိန်ခါမှာဦးဇင်းတို့ဟင်္သာဘုရားလောင်ဟင်္သာမင်းကအဲ့ဒီဗာရဏသီမင်းကိုအဲ့လိုဆိုလို့ရှိရင်သင်နိုင်ငံမှာအင်မတန်မှတော်တဲ့ထူးချွန်တဲ့လေးအတတ်ပညာကိုတတ်တဲ့လေးယောက်ကိုခေါ်ပြီးတဲ့အခါကျတော့နိုင်ငံပြည်မှာအဲ့ဒီတိုင်တိုင်းမှာနိုင်ငံပြည်လေကောင်းမှာတိုင်ဆိုင်အဲ့ဒီတိုင်ကိုလူ၄ယောက်လုံးကြောပေးပြီးတော့ကြောကတ်ထားလိုက်ပါကြောကတ်ပြီးတဲ့အခါကျတော့သူတို့တက်တဲ့လေးအတက်ပညာနဲ့အဲ့ဒီမြားတွေကိုကိုမျက်နှာလှဲ့ရပြစ်လိုက်ပါတဲ့အဲ့လိုပြစ်လိုက်တဲ့မြားတွေကိုကျွန်ုပ်ဖမ်းကြမယ်ဆိုပြီးတော့အဲ့ဒီမှာဟင်္သာမင်းကပြောတော့အဲ့ဒီအချိန်ခါကာလမှာကျွန်တော်ရဲ့အမြန်နှုံးကိုဒီတိုင်းကြည့်လို့တော့မြင်မှာမဟုတ်ဘူးသိမှာမဟုတ်ဘူးအဲ့ဒါတော့ဗာရဏသီမင်းကြီးသိအောင်နဲ့သူဘာလုပ်လဲဆိုတော့အသံမြည်တဲ့ဆွဲလဲပေါ့နော်ဆွဲလဲကလေးဆွဲပြီးတော့ကဲသူ့ရဲ့လေးတက်ပညာတတ်တဲ့ခုနကစစ်တီတော့၄ယောက်မြားပြစ်ခိုင်းတာပြစ်လိုက်တဲ့မြားတွေကိုတခါတည်းဖမ်းပြီးတော့ခုနကလေးသမားတွေရဲ့ခြေမှာတွားချပေးထားတာဒါနဲ့တော့ခုနကဟိုမြားဗာရဏသီမင်းကသိအောင်လို့ဘာလုပ်ပြလိုက်လဲချူပေါ့နော်ချူလိုလွဲခေါ်တယ်ဆွဲလဲလို့လဲဆိုအဲ့အတန်လေးမြည်တာကိုပဲကြားလိုက်တယ်ဒါပေမဲ့လေးတွေအောက်မြားတွေအောက်ရောက်လာမှသိတယ်ဒါမြင်အဲ့ဒီရဲ့အမြန်နှုံးဒီ ပရိသတ်ကြီးမြင်ရရဲ့လားမြင်တော့မမြင်အောင်ဒါပေမဲ့မြင်လားမမြင်လားဆိုတော့မြင်နေအဲ့ဒီအချိန်မှာဗာရဏသင်္မင်းကြီးကအယံအောပြီးတော့သွားတော့အိုးတဲ့အဲ့လောက်မြင်တယ်မြင်ပါလားအဲ့လောက်ကြီးစွမ်းအားရှိပါလားဒါပြင်ကြီးတဲ့မြင်တာရှိသေးလားလို့ဗာရဏသင်္မင်းကဦးဇင်းတို့ဟင်းသာဖရာလောင်ဟင်းသာမင်းကိုမေးတယ်ဟာဒီတဲ့မြင်တာရှိသေးတယ်တဲ့ဒီတဲ့မြန်တာဟာနေရကဒီတဲ့မြန်တယ်ဘယ်သူကမြန်
နေရ
ကဒီတဲ့မြန်တယ်နေနဲ့အသွားနှုတ်เนาะနေရဲ့အပြင်းနှုတ်လို့လည်းခေါ်တယ်နေရဲ့အသွားနှုတ်ကဒီတဲ့မြန်တယ်ဒါမြင်နေတဲ့မြန်တာရှိသေးလားဟာနေတဲ့မြန်တာလည်းရှိတယ်အဲ့နေတဲ့မြန်တာကအဲ့နေမှာစောင့်တယ်နေဆောင်တတ်တမို့နတ်တရားဒီတဲ့မြန်တယ်ဒါမြင်အဲ့တဲ့မြန်တာရှိသေးလားဟာအဲ့ဒီဉာဏ်သာရှိတယ်အဲ့ဒီဉာဏ်သာကအာယုသင်္ခါရလို့ခေါ်တဲ့ဟာဒီရူပกายရုပ်ဇီဝိတိန္ဒရီအသက်သင်ဆုံးခြင်းဟာဒီတဲ့ဉာဏ်နဲ့လို့ပြောပြလိုက်တဲ့အချိန်မှာဗာရဏသီမင်းကြီးလေအဲ့ဒီနေရာမှာပဲသင်ခြင်းတရားဟာဒီလောက်ဉာဏ်နဲ့လို့ကြားလိုက်တဲ့အချိန်မှာထိုင်ပြီးတော့ဘူးလေသွားတယ်သင်ခြင်းတရားဒီလောက်ဉာဏ်နဲ့ကိုတိတံနဲ့တပြိုင်နဲ့ဗာရဏသီမင်းကြီးပဲဖြစ်သွားတယ်ဘူးလေသွားတယ်ဦးဇင်းတို့ဒေခြင်းတရားမြင်တယ်လို့သိတယ်ဒကမတွေလည်းဒကာကြီးတွေလည်းသိတယ်ဒကမတွေလည်းသိတယ်အခါမှမူလေတာမရှိပါဘူးနော်ဟုတ်လားအဲ့တော့ဗာရဏသီမင်းကြီးခါရမူလေသွားတယ်ဒေခြင်းတရားဒီလောက်မြင်တယ်ဆိုတာယနေ့ဘုရားရှင်ကိုရောမြတ်ကဥပမာလေးနဲ့ဆောင်းပြီးတော့ပေးဟောသွားတာဒါကြောင့်ယနေ့တရားနာကြတဲ့သူတော်စင်များလည်းပဲယနေ့မိမိတို့ရဲ့အသက်လို့ခေါ်တဲ့ဒေခြင်းတရားသည်အာယုသင်္ခါရလို့ခေါ်တဲ့သေဆုံးခြင်းတရားသည်ဘလောက်ထိမြန်နေဆိုတာပြိသက်ရေဒီဘုအရင်မကြည့်ဘူးလားသေနိုင်တဲ့အချိန်မရွေးသေနိုင်တဲ့သေခွင့်ရှိတဲ့သေလိမ့်မယ်ဒါပေမဲ့ငါတို့စိတ်မှာဘာဖြစ်နေကြလဲဆိုတော့မသေးသေးဘူးသေမှာပဲသိတယ်မသေးသေးဘူးလို့ကိုယ်စိတ်ထဲမှာယူဆမထားဘူးလားယူဆရတယ်အဲ့ဒါဗျာရှင်ကိုရမြတ်ကဂုံဘူပမံကာယံမိမံဝိရိတဝါဣမံကာယံဟောဒီခန္ဓာကိုယ်ကြီးကိုဂုံဘူပမံအချိန်မရွေးကွဲနိုင်တဲ့မြေအိုးဥပမာလိုဝိရိတဝါသိ၍မိမိတို့ခန္ဓာကိုယ်ကြီးဟာအချိန်မရွေးသိနိုင်တဲ့ပျက်စီးနိုင်တဲ့အဲ့ဒီနိုင်မျက်စီးနိုင်တဲ့ဟောဒီခန္ဓာကိုယ်ကြီးကမှယနေ့မိမိတို့သည်ဘာဖြစ်နေလဲမသိသေးဘူးလို့ထင်နေအဲ့ခန္ဓာကိုယ်ယနေ့မိမိတို့တာယာပြီးတော့နေတယ်တက်မဲ့ပြီးတော့နေတယ်တွေ့တာပြီးတော့နေတယ်ခင်မင်ပြီးတော့နေတယ်အဲ့ဒါလည်းမဟုတ်ဘူးတဲ့မိမိကိုယ်ကိုခင်မင်တွေ့တာတက်မဲ့ယုံနေမဟုတ်ဘူးမိမိနဲ့ပတ်သက်တဲ့သူဆက်နွယ်တဲ့သူတွေရဲ့အပေါ်မှာကောခင်မင်မှုတွေ့တာမှုပြိတ္တရေမရှိဘူးလားရှိတယ်အဲ့လိုခင်မင်တွေ့တာနေသမျှမိမိတို့ဘယ်တော့ကာလမှာချမ်းသာဆိုတာမရနိုင်ဘူးတဲ့ဒါကြောင့်မို့ဒီခန္ဓာကိုယ်ကြီးဟာပျက်စီးခြင်းသဘောရှိတယ်သိဆုံးရမယ်ဆိုတာသိခြင်းတရားကိုမြတ်ရှင်ကိုရောမြတ်ကဆင်ញင်ပေးပါတဲ့ဘာလို့ဆင်ញင
်သိခြင်းတရ
ားအဲ့လိုခန္ဓာသိခြင်းတရားကိုဆင်ញင်တော့ဘာအကျိုးရှိတယ်လဲမေးစရာမရှိဘူးလ
ားရ
ှိပါရှိတယ်ဟောဒီခန္ဓာကိုယ်ကြီးသိခြင်းတရားကိုစင်ញံပေးမယ်နှလုံးသွင်းမယ်ဆိုလို့ရှိရင်တဲ့ဒီခန္ဓာကိုယ်ကြီးကသိရမယ်ပျက်စီးရမယ်လို့သိလိုက်တာနဲ့တရားနဲ့ဒီခန္ဓာကိုယ်ပေါ်မှာတက်မဲ့တွေ့တာညှိတွေ့နေတဲ့လောဘတရားနည်းမသွားပြီဘူးလားန
ည်း
နည်းသွားမယ်တဲ့အဲ့လိုလောဘနည်းရင်နည်းသလားမိမိတို့သည်ချမ်းသာမှုမရနိုင်ပြီဘူးလားရနိုင်တယ်ယနေ့လောဘရှိနေလို့ပယ်တာနေကြလို့တတ်မဲ့နေကြလို့ယနေ့မိမိတို့ဆင်းရဲဒုက္ခရောက်နေကြတာပယ်တာမှုတတ်မဲ့မှုကင်းရင်ဆင်းရဲဒုက္ခရောက်နိုင်မှာမလားမရောက်နိုင်ဘူးတဲ့ဒါကြောင့်မိမိတို့ဒီသေခြင်းတရားကိုဆင်ញင်ရင်မမြဲဘူးဆိုတဲ့သဘောတရားသိလာတယ်အဲ့လိုမမြဲတဲ့သဘောတရားတွေကိုမိမိတို့မြင်လာရင်သိလာရင်တတ်မဲ့မှုဆိုတဲ့လောဘတရားဟာရောသွားမယ်တဲ့ဒါကြောင့်မို့အဲ့ဒီလောဘဟာစွန့်ရင်စွန့်နိုင်သလားမချမ်းသာဘူးလား ချမ်းသာပါချမ်းသာမယ်ဒါကြောင့်မို့အဲ့ဒီလောဘကိုတတ်နိုင်သမျှကွာအောင်ခွာနိုင်အောင်ယနေ့မိမိတို့သည်သိခြင်းတရားကိုဘာလို့ရမလဲစင်ခြင်းနှလုံးသွင်းအဲ့ဒါဆိုလို့ရှိရင်တတ်မဲ့မှုလောဘဆိုတာလည်းပဲကင်းကွာသွားနိုင်တယ်ရောသွားနိုင်တယ်ဒါနမတိအချက်နဂရုပမံစိတ်တမိရန်တပိတော ေခန္ဓာကိုယ်ရင်မဟုတ်ဘူးတဲ့ယနေ့မိမိရဲ့စိတ်ကိုကြတော့နဂရုပမံခိုင်ခန့်တဲ့မျိုးကြီးတက်ပွဲစိတ်ကြတော့ဘာဖြစ်လဲဆိုတော့ဘုရားရှင်ကိုယ်တော်မြတ်ကဣဒံစိတ်တံဣစိတ်ကိုနဂရုပမံခိုင်ခန့်တဲ့မျိုးကြီးမျိုးခိုင်ခန့်တဲ့မျိုးတက်ပွဲထပိတဝါဖြစ်စီ၍ခုနကကြတော့ဝိရိတဝါသိရမယ်တဲ့စိတ်ကြတော့ဘုရားရှင်ကိုယ်တော်မြတ်ကဖြစ်စီ၍လို့ပဲပါတယ်ခုနကယုတ်တရားသည်ခန္ဓာကိုယ်လို့ခေါ်တဲ့ယုတ်တရားသည်ပျက်စီးခြင်းသဘောရှိတာကိုမိမိတို့သိရမယ်ဟောဒီမိမိရဲ့စိတ်ကြတော့ဘုရားရှင်ကိုယ်တော်မြတ်ကခိုင်ခန့်တဲ့မျိုးကြီးပမာထပိတဝါဖြစ်စီ၍တဲ့စိတ်ကြတော့ဘာဖြစ်ရမလဲဆိုတော့မိမိတို့စိတ်ဓာတ်ခိုင်မာဖို့အရေးကြီးတယ်စိတ်ဓာတ်ဘာလို့လဲခိုင်မာမှုအရေးကြီးတယ်စိတ်ဓာတ်ကိုတော့ခိုင်မာမှုရှိရစိတ်ဓာတ်ခိုင်မာမှုရှိတယ်မရှိဘူးဆိုတာမိမိတို့လောကဓာတ်တရားနဲ့ကြုံတွေ့လာတဲ့အချိန်ခါကမှာချိန်ခါကာလမှာယနေ့အလုံးသောသူတော်စင်များသည်လောကဓာတ်တရားနဲ့ကြုံတွေ့လာရင်ကောင်းတဲ့လောကဓာတ်နဲ့တွေ့လာရင်တော့လောကဓာတ်လို့မထင်ဘူးမကောင်းတဲ့လောကဓာတ်များကြုံလာပြီဆိုရင်တော့ဒါကိုတော့လောကရံလို့ပြိဋ္ဌာန်ကြီးယူဆကြတယ်နော်ကောင်းတာလည်းပဲလောကရံပဲမကောင်းတာလည်းပဲလောကရံပဲလောကရံ၈ပါးထဲမှာကြည့်လိုက်ကောင်းတဲ့ဘက်က၄ပါးမကောင်းတဲ့ဘက်က၄ပါးကောင်းတာလည်းပဲလောကရံပဲမကောင်းတာလည်းပဲလောကရံပဲအဲ့လိုလောကရံနဲ့ကြုံတွေ့လာလို့ရှိရင်ခိုင်ခံသောစိတ်ဓာတ်ရှိရမယ်အဲ့မဲ့ကောင်းခဲ့တဲ့စိတ်ဓာတ်မရှိဘူးစိတ်ကတုန်လှုပ်နေမယ်ဆိုလို့ရှိရင်လည်းပဲမိမိတို့မှာပင်ပန်းမှုစင်ရဲမှုမရှိပေဘူးလားရှိတယ်ကြည့်ပေါ့ကောင်းတာပဲဖြစ်စေဆိုးတာပဲဖြစ်စေကောင်းတဲ့အရာတို့တခုထားပါတော့အခုဦးဇင်းတို့ထီထိုးကြတယ်နော်ထီထိုးကြတယ်ထီထိုးလို့ဟာထီပေါက်ပြီထီပေါက်လိုက်ပြီလို့ကိုယ့်ကိုယ်ကိုသိလိုက်တဲ့အခါမှာမိမိရဲ့စိတ်ဒီဘယ်လိုဖြစ်မလဲတုံလုံးမလားချောက်ချမှုရှိမလားမရှိဘူးလားစိတ်ငြိမ်သက်နိုင်မှာမလ
ား
မနိုင်ဘူးเนาะအဲ့ဒါလောကရံခံနိုင်လို့လားမခံနိုင်လို့
မခ
ံနိုင်ဘူးဒါဥပမာတစ်ခုပြောပြတာပါเนาะအဲ့ဒါကြောင့်ဘုရားရှင်ကိုရမြတ်ကစိတ်ဓာတ်ခံပါရမယ်တဲ့အဲ့စိတ်ဓာတ်ခံမှုဆိုတဲ့အခါကျတော့မျိုးရှိတဲ့ဘွယ်လို့ခံခတ်အောင်မိမိတို့စိတ်ကိုလှုပ်ထားရမယ်ဒါဖြင့်မျိုးဆိုတဲ့အကြောင်းတို့တစ်ခုကိုယနေ့မိမိတို့ကြည့်လိုက်အဲမျိုးတစ်ခုတဲပြီဆိုလို့ရှင်အဲ့ဒီမျိုးမှာရန်သူတွေမဝင်လာနိုင်အောင်အမျိုးမျိုးမိမိတို့ကာကွယ်ထားတာတွေမရှိဘူးလား
ရ
ှိတယ်မျိုးမပြောနဲ့အိမ်တိုင်းတောင်ပဲကာကွယ်မှုဆိုတာမရှိဘူးလ
ား
ရှိတယ်နော်ခုနပြောတဲ့သခိုးတွေမဝင်နိုင်အောင်ဝိညာဉ်ခတ်တာတို့ဒါတွေလောက်တယ်လို့ပဲမျိုးကြီးတစ်ခုမှလည်းပဲထို့တူပဲမိမိတို့ဒီမျိုးကိုတခြားတခြားသောရှမ်းသူတွေဝင်ရောက်မလာနိုင်အောင်တိုင်းခတ်တာတွေရှိမယ်နော်သို့မဟုတ်စက်တက်တွေချထားတာတွေရှိမယ်စစ်တီအင်အားတွေနဲ့ရန်ထားတာတွေမရှိဘူးလား ရှိမယ်နောက်အဲ့ဒီမျိုးတွေမှလည်းပြန်ကြည့်လိုက်တဲ့အခါကျတော့ဒီမျိုးစီပင်ဖို့ရအတွက်ဒီမျိုးကြီးဟိုတည်တက်ဖို့ရအတွက်ဟာဒီထဲမှာလည်းပဲအဆောက်အဦတွေမရှိဘူးလားရှိတယ်နော်အဲ့ဒီလိုပဲတဲ့ယနေ့မိမိတို့ရဲ့စိတ်ကိုအပြင်ကရန်သူတွေလည်းဝင်မလာအောင်အတွင်းမှာရှိနေတဲ့မိမိတို့ရဲ့စိတ်ခိုင်ခံမှုရှိလာအောင်မိမိတို့ရဲ့စိတ်ကိုပြုပြင်ပေးရမယ်အဲ့ဒီစိတ်ကိုပြုပြင်တဲ့နေရာမှာကတော့ဦးဇင်းတို့ဒီစိတ်ကိုထိန်းတဲ့နေရာမှာစိတ်ကိုခိုင်ခံမှုရှိအောင်တည်တတ်မှုရှိအောင်ကြတော့ဘာနဲ့ထိန်းမလဲဆိုတော့ဦးဇင်းတို့မဂ္ဂင်၈ပါးတရားနဲ့ပဲထိန်းရမှာနော်မင်းရဲ့ဘာနဲ့ပဲထင်းရမှာအဲ့တော့ဦးဇင်းတို့မဟာဝဂမဟာဝဂမှာဘုရားရှင်ကိုရောမြတ်ဟောတာဥမာလေးတစ်ခုနဲ့နော်ဒီစိတ်ဟာဘာနဲ့တူတယ်လဲဆိုတဲ့အခါကျတော့အဲ့စိတ်ကိုထိမ့်မို့ရအတွက်အိုးတစ်လုံးမှာငြိမ်မို့ရအတွက်အောက်ကကရုတ်ခွေမရှိရဘူးလ
ား
ရှိရမယ်အဲ့ဒီကရုတ်ခွေကတင်ထားတဲ့အိုးဒီမငြိမ်ဘူးလားငြိမ
်ပါ
ရေရှည်လည်းခိုင်ခန့်မှုမရှိပေဘူးလ
ား
ရှိပါကြွတ်ခွေမပါဘဲနဲ့အဲ့ဒီအိုးကိုတင်လိုက်တင်ထားရင်ဒီအိုးဒီလှုပ်ပြီးတော့မနေပေဘူးလ
ား
ငြိမ်မှာမလ
ားမ
ငြိမ်ဘူးထို့အတူပဲကြွတ်ခွေတည်ဟူသောမက်ကင်၈ပါးယနေ့မိမိတို့ရဲ့စိတ်ကိုထင်ရမယ် ဒါတကယ်ဒီမဂ္ဂင်၈ပါးထဲမှာလည်းပြန်ကြည့်လိုက်တဲ့အခါဘယ်သူကအဓိကကြလဲဆိုရင်ဘယ်သူအဓိကကြလဲတတိလို့တော့ပြောကြမှာပဲအဓိကတမာတိအဓိပဲနော်ဒါကြောင့်မို့ရှေ့ရနေထားဟောတာလားနော်မဂ္ဂင်၈ပါးမှာတမာတိဆိုတာအသိဉာဏ်ပေါ့နော်အဲ့ဒီတမာတိဆိုတာကဘာလဲဆိုလို့ရှင်ရင်မှန်ကန်သောအယူပါလဲ
မှန
်ကန်သောအယူမင်္ဂလာအမြင်မင်္ဂလာအသိအဲ့ဒီမင်္ဂလာအယူမင်္ဂလာအမြင်မင်္ဂလာအသိမရှိဘူးဆိုရင်ဒီစိတ်ကြီးနေနေမှာမနေနိုင်ဘူးအဲ့ဒါယနေ့မိမိတို့ဒီသမာဓိတိဆိုတဲ့နေရာမှာသမာဓိတိ၅မျိုးလောက်ရှိပါတယ်အခြေခံကတော့ကာမတက္ကနာသမာဓိတိကံကံရဲ့အတုကိုယုံကြည်တဲ့စိတ်ဘာမှမရှိအောင်လားရှိရမယ်အဲ့ဒီကနေမှအစစ်တက်ပြီးတော့วิปัตตนะตมะฤทธิไอ้วิปัตตนะตมะฤทธิဖြစ်ဖို့ရာကြတော့ခုနကပြောနေတတိမလို့ဘူးလားမ
လို
့ပါလို့တယ်ဒါကြောင့်မိမိတို့ရဲ့စိတ်ကိုငြိမ်သက်ဖို့စိတ်ကိုခိုင်ခံ့ဖို့အနေထင်ရမလဲဆိုရင်မဂ္ဂင်၈ပါးတရားနဲ့ထိလို့ရှိရင်ရမယ်နော်ဒါကြောင့်ငရုပံစိတ်တမိရံတပိတဝါတဲ့မိမိတို့ရဲ့စိတ်ကိုခိုင်ခံ့ဖို့တည်ငြိမ်ဖို့ရာအတွက်တော့မဂ္ဂင်၈ပါးတရားကိုပွားဖို့လိုတယ်တော့မဟုတ်အဲ့ဒီစိတ်ငြိမ်သက်ဖို့ရတဲ့လောကရန်တရားတွေနဲ့ကြုံလာပြီးကောင်းသောလောကရန်ပဲဖြစ်စေမကောင်းသောလောကရန်ပဲဖြစ်စေအဲ့လောကရန်တရားတွေနဲ့တွေ့ကြုံလာပြီဆိုလို့ရှိရင်မိမိတို့ရဲ့စိတ်ဒီနဂံပတိမတုံမလုတ်ငြိမ်သက်တည်ငြိမ်ဖို့ဟာကိုယ်စိတ်ကိုစမ်းစစ်ရင်မသိပေဘူးလားသိတယ်နော်အဲ့ဒါကတော့အောက်မှာတစ်ဆင့်လာလိမ့်မယ်ကထာရအဲ့ဒီမျိုးနဲ့မိမိရဲ့စိတ်ကိုမျိုးရင်းတပ်ပွဲခိုင်ခန့်အောင်ဘာနဲ့ထိမ့်မလဲမဂ္ဂင်၈ပါးနဲ့ထိမ့်မယ်။နောက်ယောဒိနာမာရံပညာဝုဒိနာတဲ့ဘုရားရှင်ကိုရောမြတ်တတိယအချက်ကအဲ့မှာယန္တော်လေးကိုလှမ်းပြီးတော့ဟောပြနေတာနော်။ငရုပစိတ်တံမိရံတပိတဝါယောဒိနာမာရံပညာဝုဒိနာဟာပညာဝုဒိနာအတိညာဒီဟုသောပညာဖြင့်မာရံစဉ္ညပဲဖြစ်တဲ့ရံသူတွေကိုယောဒေထစင်ထုတ်ကြဂုံလောဝါနင်ထုတ်ကြဂုံလောဝါတိုက်ခိုက်ကြဂုံလောအဲ့ဒီမှာရတာတဲ့တရားအထုတ်နေတဲ့အချိန်ခါကာလမှာဘုရားရှင်ကိုရောမြတ်ကဇေရုံကျောင်းတော်ကနေလမ်းပြီးတော့တတိယအချက်မိန့်လိုက်တာကပညာဝုဒိနာတဲ့ပညာတိဟုသောလက်နဲ့ပညာတိဟုသောလက်နဲ့ဖြင့်ရံသူတွေကိုတိုက်ခိုက်တဲ့အဲ့ရံသူတွေကဘယ်သူတွေလဲဆိုစင့်ကျင်ပဲရံသူတွေအဲ့ဆန်ရမယ့်ရံသူတွေကဥစ္စနတရားသဘောနဲ့ပြောရင်တော့ကိလေသာဓိဟုသောရံသူ။ဘာရံသူလဲ?ကိလေသ
ာရံသူ
။ခုတရားခိုင်းနေတဲ့တရားအထုံးနေကြတဲ့သူတော်စင်များဆိုရင်တော့အင်မတန်မှအဲ့ဒီလောဘဒေါသမောဟဆိုင်တဲ့ကိလေသာတရားတွေကအယံဝင်တာ။အဲဝင်တာတခြားမဟုတ်ဘူး။အခုတရားထိုင်နေတယ်၊တရားရှုမှတ်နေတယ်၊နိုင်ဝက်လောက်ရလာပြီဆိုတဲ့အချိန်ခါကာလမှာလောကရံမပြောဘူးနော်။အဲ့မဲ့တရားထိုင်လို့မှတ်လို့ကောင်းလို့တမာတိလေးရလာတဲ့အချိန်ခါကာလမှာစိတ်ကလေးသည်ငြိမ်ချမ်းမှုမရှိဘူးလား
ရှိပါဘူး
ကာယပန္တရိစိတ်တပန္တရိခန္ဓာကိုယ်ရလည်းပဲငြိမ်ငြိမ်ချမ်းချမ်းဧကနဲ့စိတ်ကနဲ့သိကနဲ့စိတ်ကလည်းပဲငြိမ်ချမ်းမှုရှိပြီးတော့နေတဲ့အချိန်မှာအဲ့ဒီနန်းလေးမှာယောဂီတွေဟာစိတ်မှာမဖြစ်လာတဲ့ပျော်ရွှင်လာတဲ့စိတ်ပျော်လာတဲ့အခါအဲ့ဒီနေရာလေးမှာပဲตาရံပြီးတော့မနေတတ်ကြဘူးလားနေတတ်ကြတယ်အဲ့လိုတာယာနေတဲ့အတွက်ကြောင့်မြတ်ဗုဒ္ဓကနှောက်ပြီးတော့ဇေတဝန်နေတရားဟောတာ။အဲ့ဒီအချိန်မှာဘုရားရှင်ကိုရောမြတ်တရားဟောတဲ့အချိန်ကကာလမှာကိလေသာတိဟုသောယံသူတွေကိုဟောဒီပညာတိဟုသောလက်နက်ဖြင့်တိုက်ထုံဆိုပြီးတော့မိန့်တော်မူတာ။အဲ့ဒီပညာကတော့ဘာပညာလဲဆိုရင်ဝိပဿနာပညာ။ဘာပညာလဲ?ဝိ
ပဿနာပညာ
။အဲ့ဒါကတော့တရားအထုတ်နေတဲ့အချိန်။ယနေ့လောကလူတွေကြားထဲမှာနေစဉ်အနေနဲ့အချိန်ကာလမှာတော့ယနေ့မိမိတို့ရဲ့အသိပညာပဲ။ဘာပညာလဲ?အသိပညာနဲ့တိုက်တုံတဲ့အသိပညာဆိုတာကဘာလဲ?လောဘဆိုတာဟာမကောင်းဘူး၊ဒေါသဆိုတာမကောင်းဘူး၊မကောင်းတာကိုမကောင်းမှန်းသိတယ်။အဲ့သိတဲ့အသိနဲ့အော်ဒါမကောင်းဘူး၊မကောင်းတာကိုမိမိတို့ဆက်လုပ်လို့သိတော့ပါမလား?မသိတော့ဘူး။အော်ဒါလောဘတရား၊ဒီလောဘတရားကမကောင်းဘူး၊မကောင်းတဲ့လောဘတရားတွေငါအတန်တန်အပြစ်မခံဘူးဆိုတာဟာအသိပညာနဲ့ဘာလို့ရတယ်တိုက်ထုတ်ပြတာအဲဒါကြောင့်မို့ပညာဝုဒိနာအသိပညာတိဟုသောလက်နဲ့ဖြင့်မာရံကိလေသာတိဟုသောယံသူကို Yo si ta ni thau ta kong lo tai kha ja kong lo lo nya buddha mai do mu dan na ba zi din sa ra khe ye na ba le ya au a pi do ta ya ko le be ba lo ya ma le ra khe saung shao a mi au pi do ya pi do ta ya ko ba lo ya ma le saung shao mu pyu a mi saung shao mu pyu le so da ga di mi mi lo ya tha le ถ้าว่าเรากุฎูกางหมดคู่ปิ้วไอ้นี่ปิ้วเนี่ยกุฎูนี่อะปอมาชนิดอะมะซุก็บาผิดล่ะเนี่ยถ้ามากุฎูปิ้วไล่ไอ้ไอ้กุฎูนี่โหยะนี่มิมิรุติกุฎูยะตั้วบิไอ้ยะตั้วได้กุฎูบาลงอ่ะมะเนส่องช่องทายามะทิ้งทิ้งทาส่องช่องเนี่ยทิ้งทิ้งเนี่ยสรว่าตเวดาไข่นาหมอบูก้านจิไข่นาหมอบูだめไอ้ปาลีอ่ะตะไบแท้เว้ยซีตินซะระเกอันนี้เวทนาติยากุฎูปิ้วบิ๊ดเนี่ยไอ้กุฎูปิ้วได้อปอมาไอ้อปอมาสวนลั่นตัดแม่ไปတော့ไม่เนียวบะรสวนลั่นหมู่ไม่เนียมาเลยဆိုတဲ့အခါကျတော့ဒီกุฎูငါပဲလုံနိုင်တယ်ငါပဲပြုတယ်ငါပဲဆောင်ရနိုင်တယ်ဆိုတဲ့ငါနဲ့ဗါလဲสวนลั่นหมู่မရှိရဘူးတဲ့กุฎูကိုပြုไอ้กุฎูဟာမိမိတို့ဘာလုပ်လိုက်တယ်ဆိုတော့နဲနေလိုက်တာပဲเนาะဘာနဲ့လဲလဲလိုက်တယ်မိမမရှိတဲ့ဥစ္စာရဏနဲ့ကုသိုလ်နဲ့မလုပ်လိုက်နဲ့လဲနိုင်လိုက်တာပဲအဲ့ဒီလဲနေမှုရဲ့အပေါ်မှာယနေ့အလုံးသောသူတော်စင်တွေကဘာဖြစ်ကြသလဲဆိုတော့ဒီကုသိုလ်ပြုရင်ငါတို့ချမ်းသာရမှာပဲဆိုတဲ့အသည့်မရှိဘူးလားရှိတဲ့အခါကျအဲ့ဒီအသည့်လေးနဲ့ပြုတာအဲ့ဒီချမ်းသာသည့်ဘာချမ်းသာကိုရည်ရွယ်တယ်ဆိုတဲ့အခါကျတော့အော်လူဘဝလူချမ်းသာတဲ့နတ်ဘဝနတ်ချမ်းသာကပို့ပြီးတော့ပြည့်စုံတယ်ဆိုငါတို့ဒီကုသိုလ်ပြုရင်နတ်ဘဝတော့ရမှာပဲนะฉันน่ะแต่ว่าซี้ไหนเนาะขันษามาเว้ยสุดแล้วปลุเดกุตุဆိုလို့ရှင်เนี่ยเลยอ่ะฮะมดันတော့အဲ့ဒီกุตุကိုလည်းပဲဆွဲလန်းတာဘာဆွဲလန်းတာငါနိုင်ရဲ့စီးစိမ်ကိုရမှာပဲဆိုတော့ဆွဲလန်းမှုမရှိဘူးล่ะရှိအဲ့လိုလည်းပဲဘုရားရှင်ကိုတော်မြတ်ကမဖြစ်ねတဲ့နောက်တစ်ခုဆက်လက်ပြီးတော့လဲလဲလိုက်ပါအာနိဝေဒေနတိယတရားမှုမရှိရဘူးတမဲမှုမရှိရဘူးဒီကုသိုလ်ငါပဲလုံနိုင်တယ်ငါပဲစောင့်ရှောက်နိုင်တယ်ငါပဲပြုနိုင်တယ်ဆိုတာလည်းပဲမထားရဘူးနောက်ပြီးတော့ဒီကုသိုလ်ရဲ့စွမ်းအားကြောင့်ဒီလွတ်လည်ရတဲ့ခုနကစွန့်လွတ်လည်ရတဲ့ပစ္စည်းဆိုတဲ့ပစ္စည်းစွန့်လွတ်လည်ရတော့ဒါနကုသိုလ်ဖြစ်တယ်တိရစောင့်တည်လည်ရပြီမိမိစားကျင်တာလည်းပဲမစားရဘူးလုံကျင်တာလည်းပဲမလုံလည်ရဘူးဒါလည်းပဲမစွန့်လွတ်လည်ရဘူးလားယနေ့မိမိတို့တရားအားထုတ်တယ်ဝိပဿနာဆိုတဲ့တရားဓမ္မတွေရှုမှတ်ပွားများတယ်အဲ့ဒါကတော့တိုက်ရိုက်နိဗ္ဗာန်ကိုရပါတယ်အဲ့ဒီမှာမိမိတို့ဒါနပြုတဲ့ကုသိုလ်ရဲ့စွမ်းအားကြောင့်အဲ့ဒီကုသိုလ်သည်နိဗ္ဗာန်ချမ်းသာရဲ့အထောက်အပံ့ဖြစ်ပါသည်နိဗ္ဗာန်ချမ်းသာကိုရမရစေလို့သန္တရာဝဒုက္ခမှာလွတ်မြောက်တဲ့ကုသိုလ်ဖြစ်အောင်နိဗ္ဗာန်ကိုရည်ညွှန်းပြီးတော့ပြုလုပ်တဲ့အဲ့တော့နိဗ္ဗာန်ကိုရည်ညွှန်းပြီးတော့ပြုလုပ်တဲ့ကုသိုလ်ဆိုလို့ရှိရင်သန္တရာဝဒုက္ခမှာလည်းပဲမလွတ်မြောက်ဘူးလားလွတ်မြောက်ဘူးလွတ်မြောက်တယ်အဲ့ဒါသန္တရာဝစင်းရဲ့အတွင်းမှာလဲပတ်မှုရှိသေးလား
မရှိတော့
မရှိတော့အကယ်၍ခုနကနတ်စည်းစိမ်နတ်ချမ်းသာကိုရမယ်လူစည်းစိမ်လူချမ်းသာကိုရမယ်ဆိုရင်ဒီခန္ဓာကိုပဲပြန်ပြီးတော့တတ်မဲ့မှုတွေ့တာမှုရှိသလိုဖြစ်မသွားဘူးလားဖြစ်တယ်တဲ့ဒါကြောင့်ဘုရားရှင်ကိုရောမြတ်ကနောက်ဆုံးအချက်လေးမေးလိုက်တာကအာနိဝေဒနောတိယအဲ့ဒီအပေါ်မှာတိုင်ဘာယာမှုတွေ့တာမှုရရှိပြီးတဲ့အရာဝတ္ထုတွေအပေါ်မှာအောင်မြင်ပြီးသောအရာဝတ္ထုတွေအပေါ်မှာတွေ့တာမနေနဲ့ဘာယာမနေနဲ့တက်မဲ့မနေနဲ့ဆွဲလန်းမနေနဲ့ဆွလိုက်တဲ့ဘုရားရှင်ကိုရောမြတ်ကအဲ့ဒီမှာရဟန်းတော်တွေတရားအားထုတ်တရားအားထုတ်နေတဲ့အချိန်မှာရဟန်းတော်တွေကဒီခန္ဓာကိုယ်ရှုမှတ်ပွားများဒီခန္ဓာကိုယ်ကြီးရမမြဲဘူးဆိုတဲ့သဘောတရား꿰ခြင်းအတ္တရကရနဲ့အနိတ္တရမရှိဘူးဘိသနာဓမ္မောဥကဲ့သို့꿰ခြင်းသဘောရှိတယ်ပျက်စီးခြင်းသဘောရှိတယ်လို့ဆင်ញင်ပြီးတော့အဲ့မှာတရားထုတ်နေမိမိရရှိထားတဲ့တမာတိအပေါ်လေးမှာတာယာပြီးတော့နေတော့ရဟန်းတော်တွေဟာရှေ့ဆက်ပြီးတော့တရားတက်ရတာမတက်တော့တာယာနေတာလေအဲ့ဒီဘက်မှာတာယာမှုရှိနေတဲ့အတွက်ကြောင့်ဘုရားရှင်ကိုယ်တော်မြတ်ကဇင်တုံအကြောင်းကနေလဲခေါ်လိုက်တဲ့အခါကျမှရဟန်းတော်တွေဟာဆက်လက်ပြီးတော့ตายาမှုတက်မဲ့မှုกินပြီးတော့တရားတော်မှာခြေကြံဂျုံကိုပွားများအားထုတ်လိုက်တဲ့အချိန်မှာအဲ့ဒီရဟန်းတော်900တိပရိသတ်ပြိတ္တာနဲ့တကွာဣတိတာအတော်တရားกินกว่าတဲ့ရဟန်းတာပုဂ္ဂိုလ်များ ဖြစ်သွားတယ်။ဒါကြောင့်ယနေ့အလုံးသောသူတော်စင်များလည်းပဲယနေ့ပြောချင်တာတခြားမဟုတ်ပါမိမိတို့သည်အနိဝေသနောတိယတွေ့တာမှုတတ်မဲ့မှုတာယာမှုကင်းဖို့မလုပ်အပ်ဘူးလားလိုအပ်တယ်ကုသိုလ်လည်းကုသိုလ်မှုဥပမာတစ်ခုဦးဇင်းတို့ပြောမယ်နိဗ္ဗာန်ဆိုတဲ့ထာဝရဒုက္ခကြီးကိုရဖို့ရအတွက်မဂ္ဂင်တည်ဟူသောဖောင်ကိုစီးမှရမယ်မဂ္ဂင်တည်ဟူသောဖောင်ပေါ်ကိုမစီးနိုင်ရင်သို့မဟုတ်မဂ္ဂင်တည်ဟူသောဖောင်နဲ့မတော်နိုင်ရင်နိဗ္ဗာန်ဆိုတဲ့ထာဝရဒုက္ခရပါမလားမရဘူးထို့တူပဲကံတစ်ဘက်ကိုကူးကျင်တယ်ဆိုလို့ရှိရင်ဒါမြစ်တစ်ခုမှာယနေ့ဟောဘကံဒီဘကံကူးကျင်တယ်ကူးဖို့ရအတွက်လှေးရှိဖို့မလိုအပ်ဘူးလားလိုအပ်တယ်အဲ့လှေးနဲ့ကူးသွားပြီကူးသွားတဲ့အခါကျတော့လှေနဲ့ကူးသွားလို့ဟိုဘက်ကိုရောက်သွားပြီ။ဟာဒီလှေကငါရဲ့ဂျေဇုရှင်ပဲ။ငါဂျေဇုတရားများတယ်ဆိုလို့လှေကိုကောင်းမွန်ရွတ်ထားလို့ဆွဲထမ်းပြီးတော့ကောင်းမွန်ရွတ်ထားလို့ဖြစ်မလား။မဖြစ်ပါဘူး။ကုသိုလ်တရားလည်းထို့တူပဲ။နော်။ထို့တူဆိုတာကကုသိုလ်တရားကိုတော့မိမိတို့ပြုရမယ်။ပြုပြီးတော့အဲ့ဒီကုသိုလ်ကနေပြီးတော့မှတဆင့်မလိုရမလဲ။နိဗ္ဗာန်ချမ်းသာကိုရအောင်လိုရမယ်။ကိုယ်တော်ပေါ်မှာခုနကငါပဲပြုတယ်ငါလှုပ်တယ်ငါဆောင်ရွက်တယ်ဆိုတော့ဆွဲနေရင်တက်မဲ့နေရင်အဲ့ဒီကုသိုလ်ဟာဘာဖြစ်သွားမလဲအကုသိုလ်မဖြစ်နိုင်မေဘူးလားအကုသိုလ်ဖြစ်သွားရင်မိမိတို့လူချင်းတဲ့ချမ်းသာရနိုင်မှာမလားမရနိုင်ဘူးဒါကြောင့်ယနေ့မိမိတို့ဒီနံပါတ်1ဘုရားရှင်ကိုယ်တော်မြတ်မိတ်တော်ပူတဲ့အတိုင်းကုံမူပမံကာယမိမံဝိရိယတော်ဟာဟရိခန္ဓာကိုယ်ကြီးဒီဥပမာပျက်စီးလွယ်တယ်သောခန္ဓာကိုယ်ချင်းသည်နောက်ဆုံးသေခြင်းတရားနဲ့အရင်ဆိုင်ရမယ်။အဲဒီသေခြင်းတရားနဲ့ရင်ဆိုင်ရတဲ့အချိန်ခါကာလမှာဒီသေခြင်းတရားသည်မြန်မြန်ဆန်ဆန်အင်မတန်မှမြန်ဆန်နေဆိုတာကလည်းမြန်တဲ့အကြောင်းကိုလည်းယနေ့မိမိတို့သိပြီးတော့သေခြင်းတရားကိုစင်ကျင်ဖို့ဒီခန္ဓာကိုယ်ကြီးမမြဲဘူးဆိုတဲ့သဘောတရားသိရင်ဒီခန္ဓာကိုယ်ကိုတွေ့တာမှုတတ်မဲ့မှုရှိနိုင်မှာမလား။မရှိနိုင်ဘူး။နော်ဒါကောကာယမိတာဝိရိတဝါငရုပမစိတ်တမိတာတပိတဝါမိမိတို့ရဲ့စိတ်ကိုလည်းပဲဘာလို့ရမလဲခိုင်ခတ်အောင်မဂ္ဂင်၈ပါးတည်ဟူသောအကျင့်တရားနဲ့ကျင့်ကြံပွားများအထုတ်ပြီးတော့လောကရန်ကောင်းသောလောကရန်နဲ့တွေ့တွေ့သို့သောလောကရန်နဲ့တွေ့တွေ့ခိုင်ခတ်တဲ့စိတ်ဓာတ်ရှိဖို့ရင်မကြည့်ဘူးလားခိုင်ခတ်တဲ့စိတ်ဓာတ်ရှိအောင်ဆောင်ရွက်ပါလေနောက်ယောဒေဓမာရံပညာဝုဒိနာမိမိတို့ပညာဓိဟူသောလက်နက်ကိုစောင့်ထားခုတရားနာတယ်တရားစပိရိဖတ်တယ်ဆိုတာဒါလက်နက်တွေစုတာပဲเนาะစုလို့အဲ့ဒီအတိတရားရလာပြီဆိုတော့အဲ့ဒီအတိတရားအတိုင်းမိမိတို့ကစောင့်ရကြမယ်ဆိုရင်မိမိတို့ချမ်းသာဒုက္ခညံ့နိုင်ပြီဘူးလားညံ့နိုင်တယ်ဒါကြောင့်နာမရောပစိတ္တမိရံတပိတဝါယောရိရမာရံပညာဝုဒေနာဇိတင်ဇာရကေအနိဝေသနောတိယအနိဝေသနောမိမိအောင်အပ်ပြီးတဲ့အရာတွေအပေါ်မှာလည်းပဲတတ်မဲ့ခြင်းဆွဲရခြင်းမရှိသည်ဖြစ်၍တရားဖြစ်ရည်ဝေဘဂဝါဘုန်းတော်ခြားပါတဲ့ခင်ပြရှင်ကိုတော်မြတ်သည်အဝါစံကောင်းစွာမတွင်မိန့်ကြားတော်မူလိုက်ပါပေသတ္တိ
တာရုတာ
ရုတာရုအဲ့တော့900တိညဗုဒ္ဓရဲ့တရားနာကြပြီးတော့အတော်တရားကင်းကွာတဲ့ယန္တာဖြစ်သွားပါလေအဲ့ဒါဖြစ်သွားပြီဆိုတဲ့အခါကျတော့လည်းပဲစိတ်သည်တုန်လှုပ်ခြင်းရှိပါမလား
မရ
ှိတော့ဘူးဒါကြောင့်ယနေ့အလုံးစုံသူတော်စင်များဒီလည်းပဲဒီတစ်ပတ်ဒေသနာကိုနာကြားပြီးတော့မိမိတို့ညဗုဒ္ဓညွှန်ကြားတဲ့အချက်၅ချက်အတိုင်းဟုတ်လားနှလုံးသွင်းစင်ကြယ်နိုင်ကြပါစေစင်ကြယ်နိုင်ပြီးတော့ညဗုဒ္ဓရဲ့ဓမ္မဒေသနာတော်ကိုလည်းပဲမိမိတို့ကျင့်ကြံကြိုးကိုပွားများအထောက်ကမိမိတို့လိုလားသောချမ်းသာဒုက္ခများကိုရရှိနိုင်ကြပါစေကုန်သောယေလို့ပထနာအောင်စုပြုလိုက်ကြကုန်ရသတည်
းသာဓုသာဓုသာဓုဣဒုပိယမြတ်ဘုံညာကြောင့်ခြင်းပြဤကြီးဘိမေတိတိရွှေမြည်ထောက်ကြောင့်လမ်းနဲ့ကောင်းပဲရောက်ရပါလို့တို့ဝဲဝါခြင်းလေးရတဲ့ဒုက္ခပိတဲ့ယမရပါမကောင်းမှုသည်မတွေ့ရတဲ့တဝအိစာမင်္ဂလာကိုရွေး
ယနေ့ယခုပြုပြုသက်မြတ်မြတ်ဘာသာကိုမိဘဆရာမျိုးတန်ဟာနေကိုမဆောင်ကြကိုယ်ကောင်းလည်းကအရေးစား၍ရှင်ရမြတ်ဟုံးဆုံးဘုံ37ဖြစ်ဖြစ်သည်ညာဝေနေရတို့ရာရာပါစေပြေငါဝေဒီညာတွေတာတို့ခေါ်စီတော်အမြအမြအမြယူရမူကြကုန်တော်